မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူ၄ဦးကိုအင်းစိန်ဆောင်အတွင်းကွဲမြတ်အဆုံးစီရင်လိုက်တဲ့လုပ်ရဟာမတရားတဲ့လုပ်ရဖြစ်အမေရိကန်၊ကနေဒါနဲ့နယ်သာလန်နိုင်ငံရောက်မြန်မာတွေကအင်္ဂါနေ့မှာဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။တေးတန်းပြစ်ဒဏ်စီရင်ပြီးကြောင်းအာဏာပိုင်တွေအထူးပြုသတင်းထုတ်ပြန်လိုက်ပြီးနောက်အခုလိုဆန္ဒပြကြတာပါ။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။တေးတန်းအမိတ်ချမှခံထားရတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ဦးကျင်မီNLD လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်တို့နဲ့အတူဒီမိုကရေစီရေးတကြွလှုပ်ရှားသူတွေဖြစ်ကြတဲ့ကိုလှမျိုးအောင်ကိုအောင်သူရဇော်တို့လေးဦးစလုံးကိုပြစ်ဒဏ်စီရင်ပြီးဖြစ်ကြောင်းစစ်ကောင်စီထိန်းချုပ်ထားတဲ့သတင်းစာကတနင်္လာနေ့မနက်မှာဖော်ပြခဲ့တာပါအခုလိုအဆုံးစီရင်တဲ့လုပ်ရက်ကိုလက်မခံနိုင်တဲ့အတွက်အမေရိကန်အရှိတ်ချမ်းမေရီလန်းဗာဂျီးနီးယားဝါရှင်တန်ဒီစီတဝက်ကမြန်မာပြည်စုယုံပြီးဇူလိုင်26မွန်းလွယ်ပိုင်းDC မြန်မာတန်ယုံရှိလာရောက်ဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲဦးဆောင်သူဦးရင်အေးက VOA ကိုပြောပါတယ
်ကျွန်တော်တို့ရဲ့မျိုးဆက်ခေါင်းဆောင်တွေစစ်ကောင်စီရဲ့လူမဆန်သာလုပ်ကြံတပ်ဖြတ်ခဲ့တဲ့အကြောင်းဒီလုပ်ရက်အတွက်ပြစ်ဒဏ်သာဆန့်ကျင်တယ်ဒီလိုလုပ်ရက်ဟာကျွန်တော်တို့တွေအတွက်ကြောက်ရွံ့စရာတစ်ချက်မှမဖြစ်ဘဲနဲ့ဒီလုပ်ရက်ကြောင့်မလို့ကျွန်တော်တို့ကမပြီးဆုံးသေးတဲ့ကျွန်တော်တို့ရဲ့ຫນွေဦးထွန်ရည်မှာဆက်ရလာရှင်စနစ်ဆိုးကြီးကိုငွားပြတဲ့အမြင့်ပြတ်တည်းတည်းအဆုံးအထိတိုက်ကြရမယ်ဆိုတော့တန်ဋိဌာန်ကိုကျွန်တော်ခိုင်မှာချတဲ့အနေနဲ့ဒီနေ့ဒီရမှာကျွန်တော်လာပြီးစုပြီးတော့ဆန္ဒပြကြဖြစ်တယ်။စစ်အာဏာယူတယ်ကျွန်တော်တိုင်းပြည်မှာရှိနေတဲ့ကာလပတ်လုံးဒီလိုမျိုးလူမဆန်တဲ့လုပ်ရတဲ့ဆိုတာအများန်းဆက်တိုက်ဖြစ်နေမှာဖြစ်တယ်။ဒါကြောင့်မလို့တတိုင်းတပြည်လုံးမှာရှိကြကျွန်တော်ပြည်သူအားလုံးကစစ်ကောင်စီရဲ့စေအုပ်စုနဲ့ပတ်သက်တဲ့စီဝိုင်းပန်းများတွေသူတို့ရဲ့လုပ်ငန်းတွေအားလုံးကိုပြတ်ပြတ်သားသားစန့်ကျင်ကန့်ကွက်စီးချတော့မယ်ဆိုတာကိုပြလိုက်တာဖြစ်ပါတယ်
။နယူးယောက်မြို့ Queens မြို့နယ်တွင်Broadway လမ်းမမှာလဲ NYCBC မြမရေးလှူရှားမှုအဖွဲ့ကဥဆောင်ပြီးလူယာချီအင်္ဂါနေ့နေ့လယ်ပိုင်းမှာဆန္ဒပြခဲ့ကြပါတယ်ဆန္ဒပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဥဆောင်ပါဝင်သူဦးနေတင်မြင့်ရှင်းပြတာက
ဒီစစ်မိတ်ဆာတွေနဲ့စစ်ဘလူးတွေပေါ့သူတို့ရဲ့ဥပဒေမဲ့လောက်ရက်ကိုကျွန်တော်တို့ကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချတယ်အာအဲ့ဒီအတွက်လည်းကျွန်တော်တို့ကဟိုပေါ့နိုင်ငံတကာသိအောင်ဆိုပြီးကျွန်တော်ဆန္ဒပြဖော်ထုတ်ခြင်းဖြစ်တယ်အဲ့လိုဆန္ဒပြဖော်ထုတ်ရင်မကဘူးအာကျွန်တော်တို့ရဲ့ဒီနေရာမှာရှိခဲ့ကျွန်တော်ညီကိုမောင်နှမတွေရဲ့တန်တိတ်တန်ကတော့ဒီစစ်မိတ်ဆာတွေပေါ့အမိမြမာပြီမှာပေါ့လေမြေမြုပ်တကြွေအထိကျွန်တော်တို့ကကိုဆွားရှိတဲ့မှာညာဆွားရှိတဲ့မှာကျွန်တော်ဆက်လက်ပြီးတော့တိုက်ပွဲဝင်မယ်ဆိုရက်တန်တိတ်တန်နဲ့ကျွန်တော်လှုပ်ဆောင်ခြင်းဖြစ်ပါတယ်
မြန်မာဒီမိုကရေစီတက်ကြွလှုပ်ရှားသူ၄ဦးကိုကွပ်မြဲလိုက်ုံနဲ့ဒီမိုကရေစီလှုပ်ရှားမှုတွေရပ်တန့်သွားမှာမဟုတ်ဘဲသူတို့ရဲ့ကိုယ်ပွားတွေဆက်လက်ပေါ်ပေါက်နေမှာဖြစ်တယ်လို့ကနေဒါနိုင်ငံဗန်ကူးဗားမြို့ကကျောင်းသူတဦးဖြစ်တဲ့မဟန္နာကပြောပါတယ
်အခုဒီအမှုဟာပဲနိုင်ငံပဲဥပဒေနဲ့မှကိုက်ညီတာမဟုတ်တဲ့အတွက်နိုင်ငံတကာမှာရှိတဲ့အဖွဲ့အစည်းများနိုင်ငံကောင်းဆောင်များကိုလည်းဒီကိစ္စကိုအပြည့်အစုံရှုတ်ချပေးဖို့အပြင်မြန်မာနိုင်ငံရဲ့ဒီလူပိသားရဲ့ဒီဒီမိုကရေစီတက်ဆက်လက်ကူညီဖို့အတွက်လည်းတောင်းဆိုချင်ပါတယ်။ဒီကိစ္စကမြန်မာပြည်သူပြည်သားတွေအတွက်ကတော့ဒီမိုကရေစီတက်ဆက်လက်ရုန်းကန်ဖို့အတွက်လောင်စာနေတဲ့တာဖြစ်သွားပါတယ်။ပြီးတော့လေကျမတို့အထက်မှာကိုဂျီမီရေထပ်ပေါ်လာအောင်မှာပါ။ကိုဖြိုးစရာတော်ကြီးထပ်ပေါ်လာအောင်မှာပါ။ကျမတို့အားလုံးဟာကိုဂျီမီကျမတို့အားလုံးဟာကိုဖြိုးစရာတော်ပါဟုတ
်။အလားတူနယ်သာလန်နိုင်ငံရောက်မြန်မာရေးလှုပ်ရှားသူတွေကလည်းဒီလိုကွက်မြက်အဆုံးစီရင်မှုအပေါ်ရှုံချကြောင်းရွေးဦးဒေါ်လာရေးတန်ခါကွန်ရက်ကဆရာတော်တစ်ပါးဖြစ်တဲ့အရှင်ဒေါက်တာစန္ဒဝရကအခုလိုမိတ်ပါတယ
်ကိုဂျင်မီတို့ကိုဖြိုးစရာတော်တို့သူတို့အပါဝင်ပေါ့နော်ဒီရောက်အဲ့ဒီလိုမတရားဖန်ဆီးပြီးတော့မှအခုဒါတည်တံချလိုက်တယ်သူတို့ရဲ့မိသားစုဝင်တွေကိုတော့ဘာမှအကြောင်းမကြားပဲနဲ့ထင်ရဆိုင်လောက်တာတော့လုံလုံသွားပြီလို့ဦးစင်းတော့ပတ်မှတ်တယ်ဒါဒီကောင်တွေလူစိတ်မရှိတော့ဘူးသူတို့တွေကြိုးမိတ်ပေးတာတော့မှနောက်ဆုံးကအလောင်းပြန်ရကျင်ပါတယ်လို့သွားပြောတော့မှအလောင်းတော်ပြန်မပေးနိုင်တော့ဘူးဆိုတော့ဒါလုံးဝကိုကန့်ကွက်သွားပြီဦးစင်းတို့တတိုင်းပြည်လုံးကလဲနေလေအောင်မြင်းဆောင်မကြံရရလက်နဲ့ဆွဲကန်ပြီးတော့မှဖယ်ထုတ်ကြပါဖယ်ရှင်းကြပါလို့ပဲဦးစင်းနေတော့မှတ်ချက်ပေးခြင်းပါတယ
်ကိုဂျင်မီတို့လေးဦးကိုကွက်မြက်ခဲ့တာနဲ့ပတ်သက်ပြီးထိုင်းနဲ့အခြားအာရှနိုင်ငံတွေမှာလဲစန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ